โอเคနှလုံးခွဲစိတ်ခုခုဆရာဝန်ကြီးပါမောခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးယောဂါရှိမရှိကိုအခုခင်မောင်အထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမေးတဲ့သူကများနေတဲ့အတွက်နှလုံးယောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးယောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးယောဂါဖြစ်ဖို့အန္တရာယ်များလဲဆရာ
ဒီနှလုံးယောဂါနဲ့ပတ်သက်လို့အခုလူတွေအားပို့ပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းရှိလာတဲ့အတွက်ကြောင့်အစရာဒီအင်တာနက်လိုပါလို့ရှိလာတော့လူတွေကလည်းပို့ပြီးတော့ဒီဟာအချိန်မီကုကျင်တာတို့အချိန်မီသိကျင်တာတို့ဒါတွေကပို့ဖြစ်လာဒါတွေကောင်းတဲ့ကိစ္စတွေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကုံးကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကုံးမေးတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါလိမ့်မယ်။အဲ့တော့မွေးကင်းစမွေးပြီးကြတဲ့ဟာသူ့နှလုံးကိုကျွန်တော်တို့ဆေးရပါတယ်။အခုဆေးုံတိုင်းမှာလည်းလုတ်ပါတယ်။ဒါမဲ့အဲ့ဒီကြားတွေကလွတ်သွားတဲ့ကာမျိုးလေးတွေလည်းနားထောင်ကပ်ပြီးလွတ်သွားတာတွေလည်းရှိနိုင်ပါလိမ့်မယ်။အဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်။အခုဆိုရင်ဒါတွေလုတ်တယ်။နောက်တစ်ခုကအသက်အရွယ်ရလာတဲ့အပိုင်းလူတွေကတခါလေးလူတယောက်ကလည်းနှလုံးယောဂတယောက်ကလည်းနှလုံးယောဂပြောတော့ကျွန်တော်မှမျက်စိလာပါလားဆိုတော့ဒီမိကုံးလေးတွေကမေးလာတယ်ဆိုတော့နှလုံးယောဂရှိနိုင်တဲ့လူတွေကကျွန်တော်တို့ကဘာမှတည့်အနေနဲ့ပြောရရင်တော့ကျွန်တော်အသက်ရွယ်ရတာကျွန်တော်တူတူယောဂရှိတာ哦တူတူယောဂပြောတော့တာတူတူဒါပေမဲ့နှလုံးမှာအများကြီးဓာတ်တွေသွားပြီးနှလုံးကဟိုယုံကံရယ်ပူပြီးတော့အဲ့လိုယုံကံတဲ့အခါမှာနှလုံးကတကြီးကြီးကြီးသွားလာတယ်နောက်ဆုံးကနှလုံးအပြတ်လာတယ်မညစ်နိုင်တော့တဲ့အထိညအားရရန်ဆိုတော့ကြာစင်းလာတဲ့အတိအပြတ်သွားနိုင်တာလေးရှိတယ်။အဲဒီအဆင့်ကနေပြီးတော့left ventricular failure ဆိုနှလုံးအပြတ်တဲ့ယောဂဆိုးကျက်ပြီးတော့ဆေးရုံရောက်သွားတာလေးပဲရှိတယ်။အဲဆိုတော့ဆိုရဲဒီဘက်ကတူတူယောဂရှိနေရင်နှလုံးယောဂကိုစစ်ဆေးသင့်ပါလေ
။ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ
နောက်တစ်ခုကတော့ကျွန်တော်ကူးဆဲမှုယောဂမဟုတ်တဲ့ဘူးအဖြစ်များတဲ့ဆေးရုံယောဂဖြစ်ပါလေ။ဒါလူတော်တော်များမှဒီနိုင်ငံကြီးနိုင်ငံတိုင်းမှာလို့လေဒီစည်းကြွားအဖြစ်များတယ်ဒီစည်းကြွားတော်တော်လေးတော့ဆက်ခေါ်ပါလေပြောတော့လူရစည်းကြိုးဆိုပြီးမြင်တယ်တကယ်မှသူတော်ဖြစ်စည်းတာတွေးကြောတွေဖြစ်စည်းတာဘယ်စည်းကြောတွေကိုဖြစ်စည်းလဲဆိုလို့ရှင်တွေးကြောမာကြီးတွေးကြောလက်ဒီနှလုံးမှာရှိတဲ့တွေးကြောတွေအဲ့ဒါတွေကိုတွားပြီးဖြစ်စည်းတယ်ဖြစ်စည်းတဲ့အခါမှာအခုကျွန်တော်တို့ဖြစ်နေတဲ့ coronary disease နှလုံးသွေးကြောကျဉ်းယောဂါတွေဘာလို့ဖြစ်လာနိုင်လဲ
ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီလေးဗနာဒါကကျွန်တော်တို့မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့အဖြစ်များဆုံးယောဂါလို့လည်းပြောလို့ရတယ်ကျွန်တော်တို့ငယ်စဉ်ကမှ9နှစ်15နှစ်အရွယ်ပတ်ဝန်းကျင်လောက်မှာအဖြစ်ဒီရောက်နေနောက်ပြီးတော့နေကြောင်းနေနာရယ်ဂျင်ပတ်အောင်နေကြည့်လိုက်ရင်စစ်စစ်လိုက်ရင်လေးဗနာကြီးဖြစ်လာပြည်တယ်အဲ့ဒီလေးဗနာကိုတစ်ချက်မှမကူလိုက်လို့ရှိရင်သူရဲ့နောက်ဆက်တွဲအနေနဲ့ဖြစ်လာနိုင်တဲ့အဆုတ်ရှင်တွေပျက်စီးရတာပေါ့ဗျာ။ဥမာ aortic valve, mitral valve စတဲ့အဆုတ်ရှင်တွေပျက်စီးသွားတယ်။ဒါမှမဟုတ်လေးဗနာငငယ်စင်ကရှိထားခဲ့တဲ့လူတွေကနှလုံးယောဂါရှိမရှိစစ်ဆေးသင့်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂါတွေဟိုရှိထားပြီးသားသူတွေပေါ့နော်။ပိုသတိထားသင့်တယ်လို့တခြားဒီစားတောက်နေထိုင်မှုပုံစံနဲ့ပတ်သက်လို့ရဆရာ
။အခုလူတွေကဒီအရက်တွေပါတောက်တယ်။စနေတွေလည်းအတော်များတယ်။အဲ့တော့အရက်တောက်တဲ့အတွက်ကြောင့်နှလုံးရဲ့ကြက်သားကြီးပျက်စီးပြီးတော့သွားတဲ့ဒီ alcoholic cardiomyopathy ခေါ်တဲ့အဲ့ဒီအားလေဖြစ်တာဒီတော်တော်လေးကိုတဖြည်းဖြည်းဖြည်းနဲ့တွေးလာတယ်ဒီကြက်သားပျက်စီးတာအရင်ကြောက်စရာကောင်းပါလေတွေးကြောမကောင်းရင်ကျွန်တော်တို့တွေးကြောလဲလို့ရတယ်အဆုတ်မကောင်းရင်အဆုတ်ရှင်လဲလို့ရတယ်အဆုတ်ရှင်ကိုပြင်လို့ရရင်လည်းပြင်လို့ရတဲ့အခါရှိတယ်ကြက်သားကြီးပျက်စီးသွားပြီဆိုလို့ရှိရင်တော့ဘာမှပြင်လို့မရတော့ပါဘူးနှလုံးကိုအစာထိုးရတဲ့အဆင့်အထိကိုဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့ဒီအရက်တောက်တဲ့လူတွေကလည်းအရက်တွေချက်ချင်းတောက်လာပြီဆိုရင်တော့စစ်စစ်သိတယ်။နောက်ပြီးတော့စလိတ်ကိုအလွန်ကျွံတောက်တဲ့လူတွေကလည်းတချို့နေကမှတွေးကြောတွေကိုပျက်စီးနိုင်တဲ့အတွက်ကြောင့်လူလက်ပိုင်းကိုရောက်လာတယ်စလိတ်လည်းအလွန်မြင့်တောက်တယ်ဆိုပြီးတော့သူတို့မှနှလုံးတွေးကြောချင်းယောဂါတွေများရှိနေပြီလားဆိုပြီးစစ်စစ်သိတယ်။နောက်ပြီးတော့ကျွန်တော်မြန်မာလူမျိုးကအမတ်မဲ့ကြီးနိုင်အနောက်နိုင်ငံလို cheese တို့ butter တို့ထောပတ်တို့မစားဘူးအစီမစားဘူးလို့ထင်နေမယ်ကျွန်တော်မြန်မာစားစားအင်မတန်အနစ်တွေစီပြများပါလေခင်ဗျာ။နောက်စီကြော်တဲ့ကျွန်တော်မြန်မာလူမျိုးကတော်တော်စားတယ်။အခုကမှဆိုရင်နိုင်ငံသားတွေကနေပြီးတော့ဘတ်ဂါ KFC ဘာညာစားနေတယ်ဝင်လာပြီးဖြစ်တော့ ဒီ fried food တွေကတော်တော်လေးအစားများလာတော့ဒီ hyperlipidemia ခေါ်တဲ့အဆီများပြီးကျိုးကျိုးပိတ်တာတခုလည်းကျွန်တော်တို့မမေ့သေးဘူ
း။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီနှလုံးရောဂါရှိလာပြီဆိုတော့ဆရာရယ်ဘယ်လိုလက္ခဏာတွေပြမလဲဆရာ
။ပါမားပြ။ဒီကလေးရှင်တို့ကနည်းနည်းအမောမလုံမှုများသွားဖြစ်နှလုံးသွေးကြောချင်းရောဂါစရှိလာရင်အမောမလုံမှုအမောမလုံလို့ရှိရင်သူများတို့အမြင့်နေပြက်လို့မရဘူးသူများတို့လမ်းမြန်မြန်ရှောက်လို့မရဘူးနည်းနည်းလေးလှုပ်လိုက်တဲ့ချွေးတွေအရင်ထွက်လာတယ်ရင်ပတ်တင်းမှာလည်းတင်းတက်တက်ရှိတယ်မြင့်ထားသလိုဖြစ်တယ်ဆိုးကျက်သလိုဖြစ်တယ်နောက်ဆုတ်ဆွဲထားသလိုဖြစ်တယ်မြင့်လိုက်သလိုဖြစ်တယ်ဒီလိုလက္ခဏာတွေရှိလာရင်တော့ကျွန်တော်နှလုံးရောဂါကိုစစ်ဆေးတင်မယ်ပေါ့ဒါအပြင်တွေးတိုးရောဂါသမားကလည်းကျွန်တော်တွေးတိုးဟာနှလုံးနေမကပါဘူးဘယ်လိုလဲဖြစ်နိုင်ကြတာ哦အဲ့ဒါအတွက်ကြောင့်မလို့တေတိုယောဂကြီးရဲ့လူကြီးခေါင်းကိုက်တယ်ပြစ်လိုက်တယ်ခေါင်းအုံတယ်ခေါင်းမကြည့်ဘူးဆိုတဲ့လူကြီးကအရင်ဆုံးနှလုံးယောဂကိုအသာထားအောင်တော့တွေးတိုးရှိနေကြောင်းကိုမသိတဲ့လူကြီးအများကြီးရှိတယ်။အဲ့ဒါကျွန်တော်တို့အထူးသဖြင့်တော့စိတ်မကောင်းကြတော့ကျွန်တော်တို့ဝိညာဉ်ခေါင်းပြရှိနေလူတွေဆိုရင်တွေးတိုးရှိနေလို့ရှိနေမှမသိတဲ့လူတွေကအများကြီးရှိပါတယ်။နောက်တစ်ခုကအရင်ဒီစားတောက်နေတဲ့လူတွေဆိုလို့ရှိရင်တမန်အပြင်တော့သူတို့ကခဏကြီးရှိနေပဲအရင်တောက်တဲ့ကြားတွေကမောလာတယ်နောက်ပြီးတော့ကိုယ်ရင်းနဲ့ဖောလာတယ်ရင်ပတ်တမဒီကလလလဖြစ်လာတယ်အဲ့လိုလူတွေမျိုးတွေပါပဲအရင်ဂရုစိုက်ရမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ